မြန်မာအစိုးရအနေနဲ့ဒီပြည်ပြောင်းလဲရေးတွေလုပ်နေချိန်မှာမကြာသေးခင်ကညဉ့်ညံ့ရေးအတွက်ချီတက်ဆန္ဒပြသူတွေကိုအရေးမယူသင့်ဘူးလို့နိုင်ငံတကာလူခွင့်ရေးဖွဲ့တစ်ခုကတိုက်တွန်းလိုက်ပါတယ်စက်တင်ဘာလ22ရက်နေ့မှာကြာရောက်ခဲ့တဲ့နိုင်ငံတကာညဉ့်ညံ့ရေးနေ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့သူ 73ဦးကိုမြန်မာအစိုးရကနေတရားစွဲဆိုထားတာကိုပြန်ရုပ်သိမ်းတင်တယ်လို့အမေရိကန်ခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ Human Rights Watch ကတောင်းဆိုလိုက်တာဖြစ်ပါတယ်အပြည့်အစုံကိုကိုဝင်းမင်းကဆက်ပြီးတော့ပြောပြပေးပါရှင်ဟုတ်ကဲ့ပါ
ပြီးခဲ့တဲ့နှစ်ပတ်ကကချင်ပြည်နယ်ငြိမ်းချမ်းရေးအတွက်ရန်ကုန်မှာငြိမ်းချမ်းစွာခြစ်တဲ့တောင်းဆိုဆန္ဒပြပွဲကိုဥဆောင်စီစဉ်ခဲ့သူနှစ်ဦးကိုမြန်မာဒေသခံအာဏာပိုင်တွေကတရားစွဲဆိုခဲ့တဲ့အပေါ်ဒီ Human Rights Watch လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကပြန်ရုပ်သိမ်းပေးဖို့မနေ့ကအကြေညာချက်ထုတ်ပြီးတောင်းဆိုလိုက်ပါတယ်ဒီလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီ David Mathiasan ကအခုလိုတောင်းဆိုရတာကဒီတရားစွဲဆိုချက်ဟာတရားမမျှတလို့ဖြစ်တယ်လို့ထောက်ပြလိုက်ပါတယ်
ဒီလိုတရားစွဲမှုတွေဟာတရားမျှတမှုတကယ်ကိုရှိတယ်လို့ကျွန်တော်တို့မထင်ပါဘူး။ဒါကြောင့်မို့ဒီဆွဲဆိုချက်တွေကိုပြန်ပြီးတော့ရုပ်သိမ်းပေးတင်ပါတယ်။ဘာကြောင့်လဲဆိုတော့ဖြစ်ခဲ့တဲ့ဆန္ဒပြပွဲကငြိမ်ငြိမ်းချမ်းချမ်းပဲဖြစ်ခဲ့တာပါ။အခုဖြစ်ကမြန်မာအစိုးရအနေနဲ့ငြိမ်းချမ်းတဲ့ဆန္ဒပြပွဲတွေကိုခွင့်ပြုဖို့စိတ်ပိုင်းဖြတ်ထားခြင်းရှိမရှိဆိုတာကိုစမ်းသပ
81ဦးဟာလည်းထပ်မံတရားစွဲခံရမယ့်အခြေအနေမှာရှိနေတယ်။အခုလိုမြန်မာအစိုးရအတွက်ပြုပြင်ပြောင်းလဲရေးတွေကိုနိုင်ငံတကာကအတိအမှတ်ပြုလာချိန်မှာအထူးသဖြင့်သမ္မတဦးသိန်းစင်ရဲ့ American ခီးစဉ်ပြီးမှဒီလိုတရားစွဲဖို့လုပ်တာကပြုပြင်ပြောင်းလဲရေးတွေအပေါ်တန်တရာဖြစ်စေနိုင်တယ်လို့ဆက်ထောက်ပြပါတယ
်။ If the government's really committed to its reform agenda then it should be allowing peaceful
အစိုးရအနေနဲ့ကပြုပြင်ပြောင်းလဲရေးတွေကိုတကယ်တမ်းသက်ဝင်ယုံကြည်မှုရှိတယ်ဆိုရင်အခုလိုဖြစ်လာခဲ့တဲ့ငြင်းငြင်းချမ်းချမ်းဆန္ဒပြမှုမျိုးကိုခွင့်ပြုပေးတင်ပါတယ်တရားစွဲဆိုတာမျိုးမလုပ်တင်ပါဘူ
းတကယ်တော့ပြီးခဲ့တဲ့နှစ်ပတ်စက်တင်ဘာ20ရက်နေ့မှာဒီဆန္ဒပြပွဲကိုဦးဆောင်ခဲ့သူကချင်ငြင်းချမ်းရေးကွန်ရက်အဖွဲ့ကဂျော်ဂွန်းနဲ့မတ်မြစပွဲဖြူတို့ကိုရန်ကုန်မြို့မှာရှိတဲ့တခုံမြို့နယ်တရားရုံးကပြီးခဲ့တဲ့အပတ်စက်တင်ဘာ28ရက်တောက်ကြနေ့မှာပဲခုံရုံးတင်စစ်ဆေးခဲ့ပါတယ်နောက်တစ်ခေါက်ရုံးချင်းအတွက်တော့ရှိတဲ့ပတ်အောက်တိုဘာ10ရက်ဗိုလ်တူးနေ့ကိုတက်မှတ်ပေးလိုက်တယ်လို့ဒီလူခွင့်ရေးစောင့်ကြည့်အဖွဲ့ကဆိုပါတယ်ဒီဆန္ဒပြခဲ့တဲ့အဖွဲ့အနေနဲ့မြမအစိုးရရဲ့ငြိမ်းချမ်းစွာဆန္ဒပြခွင့်ဥပဒေအရအခုလိုဆန္ဒပြဖို့လိုအပ်တာအပြည့်အစုံနဲ့တင်ပြတောင်းခံခဲ့ပေမဲ့အစိုးရဘက်ကရင်စည်းကမ်းချိုးဖောက်တာနဲ့မတိမငြိမ်ဖြစ်နိုင်တာတွေကိုအကြောင်းပြပြီးပယ်ချခဲ့ပြီးမှအခုလိုငြိမ်းငြိမ်းချမ်းချမ်းဆန္ဒပြခဲ့ကြတာဖြစ်တယ်လို့လည်းဒီလူခွင့်ရေးအဖွဲ့ရဲ့ကြေညာချက်မှာဆက်ပြောပါတယ်အခုလိုတရားစွဲခံထားရသူတွေနဲ့တရားစွဲခံနိုင်ရသူတွေကိုသူတို့ရဲ့နောက်ဆုံးအခြေအနေကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းဆက်လို့မရခဲ့ပါဘူး Human Rights Watch အဖွဲ့ရဲ့သူတေသည်မတ်တီယဆန်ကတော့ဒီအမှုနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းဝိုင်းကဖိအားပေးဖို့ကိုလည်းဆက်တောင်းဆိုသွားမယ်လို့ဆိုပါတယ
် We were calling on the international community to talk with the government and the authorities and
ကျွန်တော်တို့အနေနဲ့နိုင်ငံတကာတိုင်းဝိုင်းကနေသူတို့ရဲ့အစိုးရတွေနဲ့အာဏာပိုင်တွေကိုဒီကိစ္စဆွေးနွေးရှင်းပြပြီးဒီဥပဒေတွေကိုမျှတအောင်လုပ်ဖို့နဲ့လွတ်လပ်စွာစုယုံခွင့်ကိုအခြေခံလူ့ခွင့်ရေးအဖြစ်သတ်မှတ်ကျင့်သုံးနိုင်ဖို့မြန်မာအစိုးရကိုတောင်းဆိုပေးရေးတိုက်တွန်းသွားမှာပါ
တကယ်တော့မြန်မာအစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတချို့ပြန်လှုပ်ပေးတာပါဝင်ပြုပြင်ပြောင်းလဲရေးတွေကိုစတင်လှုပ်ဆောင်လာချိန်မှာအမေရိကန်ပါဝင်အနောက်နိုင်ငံအစိုးရတွေဘက်ကမြမအစိုးရရဲ့ပြုပြင်ဆောင်ရွက်မှုတွေကိုတစုံတရာအတိမတ်ပြုပြီးဖိအားပေးပိတ်ဆို့ခဲ့တာတွေကိုတဖြည်းဖြည်းလျှော့ချကာဒီလူခွင့်ရေးအခြေအနေတွေဆက်တိုးတက်လာဖို့အတွက်အပြူသဘောဆက်ဆံဆွဲဆောင်လာချိန်မှာဒီလူခွင့်ရေးပြဿနာကြုံလာရတာဖြစ်ပါတယ်ခင်ဗျာ